အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်ကတော့နှုတ်ပြတ္တာအတုဇာကဏ္ဍကအစီအစဉ်တင်ဆက်သူဒေဇာဖြစ်ပါတယ်ကျွန်တော်ရဲ့နှုတ်ပြတ္တာအတုဇာကဏ္ဍအစီအစဉ်လေးကိုနားထောင်ပြည့်ရတော့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်တော်ရဲ့ကဏ္ဍလေးဟာငယ်ရွယ်တဲ့လူငယ်လူရွယ်တွေအသက်တာမှာစဉ်းစားကြကောင်းတဲ့အချက်လေးတွေသင်ခန်းစာယူစရာကောင်းတဲ့အချက်ကလေးတွေအတွေးပေါက်စရာကောင်းတဲ့အချက်ကလေးတွေကိုတင်ပြပေးလျက်ရှိပါတယ်ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့လူငယ်လူရွယ်တွေရဲ့ဘဝတတမှာကောင်းမွန်တဲ့ဘဝတတခီကိုရှောက်လန်းနိုင်ပြီးတော့သူတို့ရဲ့ရှေ့လာမယ့်အနာဂတ်ဘဝခီးကိုအကောင်းဆုံးတည်ဆောက်နိုင်ဖို့ရန်အတွက်ခွန်အားပေးဖို့အားပေးဖို့ပဲဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်ရဲ့နှုတ်ပြတတအတုဇာကဏ္ဍလေးကိုနားထောင်ပြီးတဲ့အတွက်အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ပြီးခဲ့တဲ့ပတ်တုန်းကလူငယ်လူရွယ်တွေအသက်တာမှာမိမိကိုယ်ကိုပြဋ္ဌာန်းနိုင်မှုဟာအင်မတန်အရေးကြီးပါတယ်လို့ကျွန်တော်ပြောခဲ့ပါတယ်ဒီပြဋ္ဌာန်းနိုင်မှုဟာကျွန်တော်ရဲ့ဒီနေ့လက်ရှိဘဝဥသာမကောက်လူငယ်လူရွယ်တွေရှေ့သွားမယ်ရှေ့လျှောက်ရမယ်ဘဝခီးလမ်းကိုပါပြင်ဆင်နေတယ်ဆိုတာအင်မတန်သေချာနေတဲ့ကိစ္စတစ်ခုဖြစ်ပါတယ်မိမိကိုယ်ကိုကောင်းကောင်းမုံမုံမပြဋ္ဌာန်းနိုင်ဘူးဆိုလို့ရှင်တော့ကျွန်တော်ရဲ့ဘဝခီးလမ်းဟာအင်မတန်ဝေဝါးနေပါလိမ့်မယ်ဒါကြောင့်မလို့လူငယ်လူရွယ်ရဲ့အသက်တာမှာမိမိကိုယ်ကိုအကောင်းဆုံးပြဋ္ဌာန်းနိုင်ဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ကြခြင်းဖြစ်ပါတယ်ဒီကနေ့လည်းဒီအကြောင်းနဲ့ဆက်ဆက်ပြီးတော့ဘဝအသက်တာမှာတကယ်ကိုပြဋ္ဌာန်းပြီးတော့အသက်ရှင်ခဲ့တဲ့လူငယ်တွေရဲ့အကြောင်းကိုလည်းအနေနဲ့ထည့်ပြီးဒီပြောပြချင်ပါတယ်ခီးတစ်ခုကိုကျွန်တော်သွားတဲ့အခါကျတော့အဲ့ခီးစဉ်တစ်ခုမှာလူငယ်လေးတယောက်နဲ့တွေ့ခဲ့ပါတယ်။အဲ့ဒီလူငယ်လေးဟာဆယ်တန်းတော့လည်းစာတော်တယ်။စာတော်တော့ဆယ်တန်းအောင်တဲ့အခါမှာဂုံးတွေအများကြီးထွက်တယ်။အဲ့တော့မိဘညီကိုမောင်နှမတွေအားလုံးကဝိုင်းပြောကြနော်။ဆေးချောင်းတက်ပြီးတော့ဆရာဝန်လှုပ်ပါလားပါလား။အများစုကတော့ဆယ်တန်းအောင်ပြီးတော့ဂုံးတွေအများကြီးထွက်တယ်ဆိုလို့ရှင်တော့ဆေးတက်ကသူမှာတက်ပြီးတော့ဆရာဝန်ဖြစ်စေခြင်း။ဒါပေမဲ့ဒီလူငယ်လေးကစဉ်းစားငါပါဝါသနာပါတာလေ။ငါရဲ့ဘဝမှာငါပါဖြစ်ချင်တာလေငါဘလို့အကြောင်းအရာမျိုးကိုတိပြီးတော့အဲ့ဒီနာနဲ့ပတ်သက်တဲ့အလောက်ကင်ကိုလှုပ်ချင်တာလေလို့သူစဉ်းစားတဲ့အခါမှာသူကဘာကိုရွေးချယ်လိုက်လဲဆိုတော့စမှုလမှုပညာကိုသူကရွေးချယ်လိုက်ပါအဲ့နဲ့သူကအင်ဂျင်နီယာကျောင်းကိုတက်ဖို့ရန်အတွက်ဆုံးဖြတ်ချပြော့မိဘညီကိုမောင်နှမတွေအားလုံးကဝိုင်းပြော့နေတဲ့ကြားနေပြကျွန်တော်ကဒီဆေးပညာကိုသင်မယ်ဆိုရင်တော့စိတ်ပါမှလည်းမဟုတ်ဘူးဘလို့မှကျွန်တော်တို့တော့ဖြစ်နေမှာမဟုတ်ဘူးကျွန်တော်ကစမူလမှုအင်ဂျင်နီယာပညာရပ်ကိုပဲကျွန်တော်တင် जा ပွင့်တွင်ဆုံးဖြတ်လိုက်ပါတယ်ဆိုပြောသူရဲ့ဆုံးဖြတ်ချက်နဲ့သူရဲ့ဆွေမျိုးမိဘတန်ဝင်သူကတုံ့ပြန်ပြီးတော့ပြောခဲ့အဲ့ဒီဆုံးဖြတ်ချက်နဲ့သူအဲ့လူငယ်လေးကနိုင်ငံရဲ့6ကိုသွားပြီးတဲ့အခါမှာဒီပညာရေးတူသောတင် जा တယ်နိုင်ငံရဲ့6မှာရှိတဲ့အင်ဂျင်နီယာတက္ကသိုလ်တစ်ခုမှသွားပြီးတော့အင်ဂျင်နီယာပညာရေးတူသောတင် जा တယ်၄5နှစ်လောက်ဒီပညာတွေတင် जा ရင်းနဲ့မိမိနိုင်ငံနဲ့ဝေးရဲ့နိုင်ငံရဲ့6တစ်ခုမှသွားလာလောက်ကရင်နေနဲ့သူဟာအိမ်အောင်လဲကြောက်ခဲ့ပါတယ်ဘွေရတဲ့အခါမှာကျတော့အလုံးလုံးပြုတ်ရံအတွက်ဖြစ်လာပါတယ်။နိုင်ငံသားမှသွားပြီးတော့ကြောင်းတက်နေတဲ့ကြောင်းသားကြောင်းသူချင်းအိမ်အောင်လဲကြပါတယ်။ဆိုတော့ကြောင်းပြီးတဲ့အခါမှာသူတက်ထားတဲ့ပညာနဲ့လုပ်ငန်းကိုင်ညာတွေဆက်လုပ်ပြုတ်ရံအတွက်ဖြစ်လာ။ဆိုတော့အဲ့ဒီအခါမှာအလုပ်ကိုရွေးချယ်ဘယ်လိုလဲ။ဘယ်လိုမျိုးလုပ်ကြမှာဆိုတော့တာမန်သဘောနဲ့သုံးသက်ကြည့်လိုက်မယ်ဆိုရင်တော့သူကတကယ်ဝါသနာပါလို့ဒီအင်ဂျင်နီယာပညာကိုသင်ယူခဲ့တယ်။ဆိုတော့သူအခုအလုပ်လုပ်မယ်ဆိုဒီပညာနဲ့အလုပ်လုပ်စရာအကြောင်းရှိဒါမဲ့အင်မတန်ထူးဆန်းမှုခေါင်းလဲအဲ့လူငယ်လေးကဘာလို့ဘူးရွေးလိုက်လဲဆိုတော့မိသက်သမားလို့ဘူးရန်အတွက်ရေးချင်လိုက်ကျွန်တော်အံ့ဩတယ်မေးကြည့်ဘလို့ဖြစ်လို့လဲနော်မိဘကြီးကတက်ခိုင်းနဲ့ဝင်ငွေကောင်းနိုင်မဲလားဂုံတိတ်ခါရှိနိုင်မဲဟာလူမြင်မှာတင့်တယ်စီမဲ့ဆရာဝန်တယောက်တောင်မှသူကငင်းပယ်ပြီးတဲ့အခါမှာသူဝါသနာပါတဲ့ဒီပညာရက်ကိုသင်ဖို့ရွေးချယ်ဒါမဲ့သူအလုပ်တကယ်လုပ်မယ်လို့ရွေးချယ်တဲ့အခါကျတော့မိသက်သမားဘာဖြစ်လို့လဲလို့ကျွန်တော်မြင်တော့ကျွန်တော်ရတဲ့ဒီ9နှစ်တာကာလအတွင်းမှာကျွန်တော်ဖြတ်သန်းလာတဲ့ကြုံတွေ့ရင်ဆိုင်လာတဲ့အခြေအနေတွေပြဿနာတွေနဲ့ကြောင်းတိုင်နဲ့ရုန်းကန်ခဲ့ရတာနဲ့အဲ့ဒီကာလအတွင်းမှာကျွန်တော်ခေါင်းထဲမှာရောက်နေတာကျွန်တော်လူတွေကိုအကျိုးပြုချင်တယ်တဲ့အဲ့တော့လူတွေကိုကယ်တဲ့အလုပ်ကိုကျွန်တော်လုပ်ချင်တယ်တဲ့ကျွန်တော်စိတ်ထဲမှာအဲ့လိုဖြစ်လာတာတဲ့အဲ့ဒါကြောင့်မလို့ဘာလုပ်ရင်ကောင်းမလဲလို့ကျွန်တော်စဉ်းစားတယ်နော်ကျွန်တော်ကအင်ဂျင်နီယာနဲ့ဘွဲ့ရတာအတွက်ဒါနဲ့ဆက်ဆက်တဲ့လုပ်ငန်းတစ်ခုလုပ်မယ်ဆိုရင်လာစာကောင်းကောင်းရနိုင်မှာပေါ့နော်ဒါမဲ့ကျွန်တော်အဲ့လိုလုပ်ဖို့အတွက်ဟိုစိတ်အာဒီတာနေဝါပြီးတော့လူတွေကိုကယ်တဲ့အလုပ်ကိုကျွန်တော်လုပ်ချင်တဲ့အတွက်ကြောင့်မလို့မိသက်သမားတယောက်လုပ်ပြန်အတွက်ကျွန်တော်ရွေးချယ်ပြီးတော့မိသက်လုပ်ခဲ့ပါတယ်ဆေးကြောင်းတက်ဖို့ညင်းတယ် အင်ဂျင်နီယာဘာသာရက်ကို၄၅၆နှစ်ပတ်စံနေအကုန်ကြခံပြီးခက်ခက်ခဲ့တဲ့ဒါမဲ့အလုပ်လုပ်ဖို့ရွေးချယ်တဲ့အခါမှာကျတော့မိသက်သမားတယောက်ဖြစ်ပေါ်ရတဲ့သူကရွေးချယ်ခဲ့အခုအဲ့လူငယ်လေးဟာသူ့ရဲ့လုပ်ငန်းခွင်မှာကြော်ရှင်ဝမ်းမြောက်စွာနဲ့လူသားတွေရဲ့အသက်ကိုကြိုးစားပြီးတော့ကဲတင်နေတယ်ဆိုတာကျွန်တော်တွေ့ခဲ့ရတော့လူဘဝကြီးမှာအင်မတန်မှအကိုအကောက်များလာပါတယ်ကျွန်တော်တို့မထင်မှတ်တာကျွန်တော်တို့မထင်ထားတာလေဝုံငနေကျွန်တော်ရဲ့ရှောက်မဲ့ဘဝအလန်းကြီးမှာဝုံငနေဝုံငနေတွေ့လာတယ်ဒါပေမဲ့အဲ့လိုဖြစ်လာနိုင်တဲ့အခြေအနေတဲမှာမှကျွန်တော်တို့ကကျွန်တော်တို့ရဲ့ဖြစ်တည်နေတဲ့ဘဝနဲ့ကျွန်တော်တို့ရဲ့ရည်မှန်းချက်နဲ့ကျွန်တော်တို့ကချိန်ဆပြီးတဲ့အခါမှာဆုံးဖြတ်ချက်တွေမှန်မှန်ကန်ကန်ချနိုင်မှုအရေးကြီးပါဒီလူငယ်လေးရဲ့အတ္တဓာတ်မှာဆိုလို့ရှိရင်လေသူကအခြေအနေတွေကိုသူအမျိုးမျိုးရှိတဲ့ဒဲကနေပြောနော်အားလုံးသူကစဉ်းစားဆုံးဖြတ်ပြီးဆေးတက်ကူတက်မယ်ဆေးကြောင်းဖြင့်လည်းငါလည်းတော့ကြိုက်မှာမဟုတ်ငါမလုပ်ဘူးအင်ဂျင်နီယာပါဝါသနာမှာပါလို့မဝါသနာပါတယ်ဒါပေမဲ့အလုပ်လုပ်တဲ့အခါကျတော့သူ့ရဲ့အတွင်းစိတ်ထဲကနေပြောတောင်းဆိုနေတာလူတွေရဲ့ဟိုကဲတင်ပါဆိုတော့လူတွေကဲတဲ့လုပ်ကိုသူလုပ်ချင်တယ်အင်ဂျင်နီယာပါသာရဲ့နဲ့သူသွားလုပ်မယ်ဆိုတိုက်ဆောက်မလားဟိုဆက်ကရိယာပြင်ဆင်မလားဒါရက်လူကဲတာမဟုတ်ဘူးလို့သူစိတ်ထဲမှာခံစားလူတွေကိုပြီးပြီးပြင်းကဲကျင်တဲ့အတွက်ကြောင့်မလို့မိသက်သမားကိုဘောပါယူတိတ်ပျော်ရွှင်တယ်ဒီသူ့ရဲ့ဘောမှာကျွန်တော်ပျော်တယ်တဲ့ဟာကျွန်တော်ကြည့်ပြီးတော့သူ့ရဲ့နုပြိုမှုသူ့ရဲ့လန်းဆန်းမှုနဲ့သူ့ရဲ့ပီတိကိုတွေ့ရတဲ့ခါမှာဝမ်းသာဆိုတော့ဘာလို့ဒီလဲကျွန်တော်ရဲ့ဘဝတက်တာမှာကျွန်တော်တို့ပျော်ရွှင်ဝမ်းမြောက်စွာနဲ့အလုပ်လုပ်ရတယ်အဲ့ဒီအလုပ်ကနေပြီးတော့ရတဲ့လှုပ်အားကနဲ့သူ့ရဲ့မိသားစုကိုကျွေးမွေးစောင့်ရှောက်ပြီးတော့မိသားစုတစုကိုစောင့်တည်နိုင်နေတယ်ကျွန်တော်ရဲ့ဘဝတက်တာမှာဘာများတခြားလူအုံးမှလဲလို့ပြောတယ်သူ့ရဲ့စကားတွေကျွန်တော်ကြားရောင်းပြီးတဲ့ခါမှာကျွန်တော်လည်းပီတိကိုမျှဝေခံစားပါတယ်အဲ့တော့မိမိကိုယ်ကိုပြထန်သွားတဲ့လူငယ်လေးရဲ့ဘဝတက်တာပါပဲအဲ့တော့ညင်းတဲ့တာညင်းတယ်ခေါင်းညှိတဲ့တာခေါင်းညှိတယ်လှုပ်တဲ့တာကိုကျွန်တော်လှုပ်တယ်အဲ့ဒီလူမျိုးနဲ့သူ့ရဲ့ဘဝကိုသူဖြတ်သန်းပြီးတော့သွားတဲ့အခါမှာအင်မတန်ပျော်နေတဲ့လူရဲ့အသက်ကိုကယ်တင်နေတဲ့မိသက်သမားလေးရဲ့ဘဝကိုကျွန်တော်တွေ့ရပါတယ်လောကမှာအင်မတန်ကောင်းတဲ့အလုပ်လို့သတ်မှတ်ထားတဲ့အလုပ်တွေအများကြီးရှိပါတယ်လူတိုင်းလူတိုင်းအဲ့ဒီအလုပ်တွေပဲလုပ်နေမှဆိုရင်တခြားအလုပ်တွေကတော့ကြံမှာမဟုတ်တော့ရှားဝင်နေကြီးပဲဖြစ်နေလို့လည်းမဖြစ်ပါဘူး။အင်ဂျင်နီယာတွေကြီးပဲဖြစ်နေလို့လည်းမဖြစ်ပါဘူး။မိသက်သမားလည်းရှိဖို့လိုပါတယ်။ကြက်ချင်းကြီးလုပ်သားများလည်းရှိဖို့လိုပါသေးတယ်။တခြားတခြားသောလုပ်ငန်းဆောင်တာတွေလုပ်ဖို့အတွက်လူတွေလည်းရှိနေသေးဖို့လိုအပ်ပါသေးတယ်။ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဘဝကိုပြဋ္ဌာန်းတဲ့အခါမှာလည်းအင်မတန်စဉ်းစားကြကောင်းတဲ့လူငယ်လေးတစ်ယောက်ရဲ့ဘဝအတ္တတားလေးကိုကျွန်တော်ဒီမှာမိမောင်းထိုးပြီးတော့ကျွန်တော်ရဲ့နုပြိုတတအတုရာကဏ္ဍမှာနားဆင်နေကြတဲ့လူငယ်တွေကိုပေါ်ပြပေးလိုက်ပါတယ်။ကျွန်တော်တို့ရဲ့တက်တာမှာလည်းစဉ်းစားဆင်ခြင်ပြီးတော့ကျွန်တော်တို့ရဲ့ဘဝတွေကိုအကောင်းဆုံးပြဋ္ဌာန်းနိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သရင်ပဲဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုရနာပါတော့မယ်နားဆင်နေကြတဲ့နားဆင်သူပရိသတ်အပေါင်းကိုလည်းထူးပဲကျေးဇူးတင်ရှိပါတယ်နောက်လာမယ့်အပတ်များမှာလည်းကျွန်တော်တို့ရဲ့နုပြတ်တက်တာအတုဇာကဏ္ဍလေးကိုစောင့်မျှော်ပြီးနားထောင်ပေးကြပါအောင်လို့ပြောရင်းနဲ့ကျွန်တော်ရဲ့အစီအစဉ်လေးကိုဒီမှာပဲဆုံးသတ်လိုက်ပါတယ်အားလုံးကိုထူးပဲကျေးဇူးတင်ပါခင်ဗျာ
psychedelic, jet the night away.